Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မေကန်သားရဲ့2022ခုနှစ်ဇွန်လ20ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဒီကနေ့နားဆင်ရမယ့်အစီအစဉ်လေးထဲမှာတော့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
ကမ္ဘာ့တော်ဆက်စစ်ကြီး Challenger ကနေပြီးတော့ကမ္ဘာလုံးကို Global Call အနေနဲ့ခေါ်လိုက်တယ်အဲ့ဒါတော့ Pandemic ပေါ့နော်
ဒေါ်ဆန်းစကြည်မွေးနေ့အချိန်မှပြည်တွင်းပြည်ပဘန်ဒဘိတ်လှုပ်ရှားမှုသတင်းမှကြားရမှာဖြစ်တယ်လို့ကိုဗစ်ရောဂါကူးစက်ခံရတဲ့ထိုင်းနိုင်ငံရောက်ရွှေတောင်းအလို့သမားတွေကျန်းမာရေးဆော့ရှောက်မှုရရှိရေးခက်ခဲတွေ့နေတဲ့သတင်းတခါကဘာတဝှမ်းဒုက္ခတွေပြဿနာအရင်ကထက်ပိုဆိုးလာနေတဲ့အကြောင်းကုလမကကသတိပေးတဲ့သတင်းနဲ့အတူသတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ပေးနေတာဖြစ်တဲ့ဒုအတန်အစီအစဉ်နဲ့အတူဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့အထင်မှတ်ဖြင့်ဆက်သွယ်မေးမြန်းထားတဲ့စနေညသကဝိုင်းအစီအစဉ်လေးကိုလည်းပြန်လည်တင်ဆက်သွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာနိုင်ငံကိုဆစ်လက်နဲ့တွေမရောက်အောင်ဟန့်တားဖို့တောင်းဆိုထားပြီးဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းခဲ့တာကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပယ်ချလိုက်ပါတယ်။ကုလသမဂ္ဂရဲ့လိုက်နာစရာမလိုတဲ့တောက်ကြံတွေကမဲခွဲအတည်ပြုလိုက်တဲ့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆွဆဲမှုတွေနဲ့လွဲမှားစွာကောက်ချက်ချထားတာတွေအပေါ်မှာအခြေခံထားတာဖြစ်ကြောင်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ကန့်ကွက်စာရေးကိုကုလသမဂ္ဂအတွင်းမှုချုပ်နဲ့ကုလသမဂ္ဂထရီညီလာခံဥက္ကဋ္ဌဆီကိုပေးပို့ခဲ့ကြောင်းလည်းရေးသားထားပါတယ်။အခုအတည်ပြုခဲ့တဲ့ကုလသမဂ္ဂအဆုံးဖြတ်ချက်ဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအရတအစုအဝေးကိုဖျောက်ချခဲ့တဲ့စစ်တပ်ကိုနိုင်ငံတကာကလည်းကြေကြေပြန့်ပြန့်ရှုတ်ချမှုကိုထင်ဟနေတာဖြစ်ပြီးဆန္ဒပြဒေသူတွေပေါ်မှာအင်အားအလွန်ကျွံသုံးနှိမ်နင်းတာကိုရှုံ့ချထားတယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးဖော်ဆောင်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ဖန်ထားသူအားလုံးကိုချင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ပါတောင်းဆိုထားတာပါမြန်မာကိုအဓိကဆက်လက်နဲ့တင်ပို့နေတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ဘယ်လာရုစ်နိုင်ငံကပဲကန့်ကွက်ပြီးနိုင်ငံပေါင်း169နိုင်ငံရဲ့ထောက်ခံမှုနဲ့အတည်ပြုခဲ့တဲ့ဒီဆုံးဖြတ်ချက်အတွက်အိန္ဒိယတရုတ်အိန္ဒိယနဲ့ရုရှားအပါအဝင်နိုင်ငံပေါင်း36နိုင်ငံကမဲမပေးဘဲနေကြတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြံနေကအထွေထွေညီလာခံမှာပြောကြားရမှာတော့ရှင်အနာသိမ့်မှုအများဆုံးတည်ရဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေအပြင်းထန်ဆုံးနည်းလမ်းတွေနဲ့လှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့တာပါစစ်ကောင်စီကနေထုတ်ပြန်တဲ့အကြေညာချက်ထဲမှာတော့ဥကြုံမုံထွန်းကိုဒီရာလူကနေဖယ်ရှားခဲ့ပြီးနိုင်ငံတော်တက်ဆာဖောက်မှုနဲ့တရားဆက်ဆိုထားတာဖြစ်ကြောင်းနဲ့အခုလိုကုလအထွေထွေညီလာခံကိုသူတက်ရောက်တာဟာတရားမဝင်ကြောင်းနဲ့ဒါကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိသွားဖို့နဲ့ပြည်တွင်းရေးကိုဝင်ရဆက်ဖက်ဖို့အတွက်ဘဲကြိုးပမ်းချက်မျိုးကိုမဆိုလက်မခံကြောင်းလည်းဖော်ပြထားပါတယ်။တောက်ကြံနဲ့အထွေထွေညီလာခံမှာဆုံးဖြတ်ချက်ကိုမဲမခွဲခင်အစောပိုင်းမှာလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးဆွေးနွေးခဲ့မှာပါဝင်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစရိုက်နာဘာဂနာကတော့မြန်မာအရေးနိုင်ငံတကာအသိုင်းအဝိုင်းကနေဒီရယ်ပို့ပြီးပူပေါင်းကြိုးပမ်းချဖို့တိုက်တွန်းခဲ့ပါတယ်။ဂျူလာ19ရက်စနေနေ့မှာနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အထိမ်းအမှတ်နဲ့နိုင်ငံတော်ဝန်မှာပန်းတပိတ်တွေဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မန္တလေးအပါအဝင်မြို့ရွာအတော်များများမှာလမ်းပေါ်ထွက်ဆန္ဒပြတဲ့သူတွေရောလမ်းပေါ်မထွက်ဖဲအိမ်တွေဈေးတွေမှာတောလာနေကြသူတွေဟာပန်းတွေကိုကင်ဆောင်ပြီးတော့ရောခေါင်းတွေမှာပန်းတွေပန်ပြီးတော့ပါပါဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ရန်ကုန်မရန်ကုန်မှာတော့အခုချိန်ထိအဖမ်းခံရဆဲဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့မွေးနေ့မှာအကျဉ်းသားတွေကိုဂုံပြုအောင်မိတဲ့အနေနဲ့ပန်းတပိတ်ပြုလုပ်ပြီးအကျဉ်းသားအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ကြတာပါ။ရန်ကုန်စမ်းကြောင်းကဒပိတ်စစ်ကြောင်းထွက်ခဲ့တဲ့ Generation C လူငယ်တူကလည်းသူတို့ဒပိတ်စစ်ကြောင်းတွေရဲ့အဓိကကြွေးကြော်တန်းက Freedom from Fear ကြောက်ရွံ့မှုကနေကင်းစေဖို့အတွက်ကြောက်ခက်ကိုမှောက်ပြစ်ဆိုတဲ့ကြွေးကြော်တန်းနဲ့ထိတဲ့ခဲ့ကြတာဖြစ်ကြောင်း VOA ကိုပြောပါတယ်
။တောင်သားလူကြီးအထမ်းခံရတာနဲ့ပတ်သက်ပြီးတော့ကျွန်တော်ကအနေနဲ့ကျွန်တော်တို့အကြောက်တရားအစဉ်အဆက်ရှိအဲဒီအကြောက်တရားကိုကျွန်တော်ကလည်းကြောက်ဖြစ်ဖို့မ ောက်ပြီးဆိုပြီးတော့လည်းဟောမျိုးကျူးကျော်လဲ
ဟောပြောပွဲတွေမွေးနေ့ဆူတောင်းပွဲတွေကိုမုံရွာရင်းနှတဲ့ဆလင်းကြီးဒဇယ်မြိုင်နတ်မောက်အောင်လံမိထီလာကလေးခံကောဖားကန်မူဆယ်မျိုးတွေမှာပြုလုပ်ခဲ့ကြပြီးပေါင်တဝဲလောင်းလုံးတရချောင်းစတဲ့မျိုးတွေမှာလည်းဆန်းကပြပြည်သူတွေကကြောက်ခက်ကိုမှောက်ပြက်ဒေရာပြန်အန်ကိုခဲပန်းပန်နဲ့ပဲဖက်စစ်စစ်တဲ့အမြင့်ဖြတ်စတဲ့ဆိုင်ပုတ်တွေပိုစတာတွေကိုကန်ဆောင်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်ဗြိတိန်နိုင်ငံချိုင်းဝန်ကြီးဒိုမီနစ်ရက်နဲ့လာမယ့်သတင်းပတ်ထဲမှာပြုလုပ်မယ့်ဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်လို့ကိုရိုနာဗိုင်းရပ်စ်အကူအဆက်ခံထားသူနဲ့ထိတွေ့မှုရှိခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကစနေနေ့မှာပြောကြားလိုက်ပါတယ်သူဟာကိုဗစ်ရောဂါကူးစက်မှုရှိမရှိဆေးစစ်ဖို့နဲ့ဇူလိုင်လ3ရက်နေ့အထိ14ရက်ကြာကွာရန်တင်းခွဲပြီးတည်ချနေဖို့လိုအပ်တာကြောင့်စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်သိမ်းခဲ့ရတာကိုတောင်းပန်ကြောင်းနဲ့ဒါကိုဗြိတိန်နိုင်ငံချိုင်းဝန်ကြီးကနားလည်ပေးဖို့သူရဲ့ Facebook စာမျက်နှာမှာရေးသားပြောဆိုခဲ့တာပါသူတို့နှစ်ဦးဗုဒ္ဓဖူးနေ့မနေ့ပိုင်းမှာတွေ့ဆုံဖို့စီစဉ်ထားတာဖြစ်ကြောင်းလည်းပြောပါတယ်ဗြိတိန်နိုင်ငံချိုင်းဝန်ကြီးရက်ဟာကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့ကိုအခုသတင်းပတ်ထဲမှာလာရောက်ဖို့ရှိတယ်လို့ကမ္ဘောဒီးယားအရာရှိတွေကပြောပါတယ်ကမ္ဘောဒီးယားနိုင်ငံမှာဖေဖော်ဝါရီလကစပြီးဒီရောဂါအကူးဆက်ခံရသူကတိုးလာနေတာပါစနေနေ့ကတော့တရက်အတွင်းကိုဗစ်ကာယရောဂါကြောင့်သေဆုံးသူအယောက်20တွေ့ခဲ့ရတဲ့နောက်မှာဝင်းကြီးချုပ်ရဲ့ဒီတိကျခွဲနေတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်အခုဆိုကမ္ဘောဒီးယားနိုင်ငံမှာဒီရောဂါအကူးဆက်ခံရသူ4000ကျော်နဲ့သေဆုံးသူက400ကျော်ရှိနေပါတယ်ကူးစက်များဒယ်လ်တာအမျိုးအစားကိုဗစ်ပိုးတွေ့ရသူက9ဦးရှိနေပြီးသူတို့ဟာအင်းနီချင်းထိုင်းနိုင်ငံကနေပြန်လာသူတွေဖြစ်ကြောင်းကမ္ဘောဒီးယားချမ်းမာရေးဝန်ကြီးဌာနကစနေနေ့ကပြောပါတယ်အင်းနီချင်းအိန္ဒိယနိုင်ငံမှာတော့စနေနေ့ကတရက်အတွင်းကိုဗစ်အကူးဆက်ခံသူ6000ကျော်ဖြစ်သွားတဲ့အတွက်အခုဆိုအိန္ဒိယမှာကိုဗစ်ကာယရောဂါအကူးဆက်ခံသူကတန်း30နီးပါးရှိနေပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်တရက်အတွင်းသေဆုံးရသူကလည်း1600ကျော်ရှိပြီးတနင်္ဂနွေနေ့အတိုင်းတာနဲ့သေဆုံးရသူက4သိန်းနီးပါးဖြစ်သွားတာပါဒါပေမဲ့လည်းဧပြီနဲ့မေလထဲမှာတရက်ကိုကူးဆက်သူနေ့စဉ်4သိန်းကျော်ရှိနေရကနေအခုတရက်ကိုကူးဆက်သူတသိန်းအောင်ဖြစ်လာတာဆက်နှစ်ဇက်တိုက်တွေ့လာရတာဖြစ်ပါတယ်။ဒါကြောင့်အိန္ဒိယအစိုးရကကိုဗစ်ကာယရောဂါဆိုင်ရာကန့်သတ်ထားမှုတွေကိုတဖြည်းဖြည်းဖြေလျှော့ပေးနေပေမဲ့ကျောင်းတွေ၊ရေကူးကန်တွေနဲ့ကိုလက်လှုပ်ရှားအားကစားရုံတွေကိုတော့ပိတ်ထားဆဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာတော့စနေနေ့အထိဆိုကမ္ဘာတလောကိုဗစ် -19 ကူးဆက်ခံရသူကသန်းပေါင်း189သန်းကျော်နဲ့သေဆုံးရသူက4သန်းနီးပါးရှိနေတယ်လို့ဖော်ပြထားပါတယ်။ကူးစက်မှုအများဆုံးကအမေရိကန်နိုင်ငံဖြစ်ပြီးကူးစက်သူ33သန်းခွဲကျော်နဲ့သေဆုံးရသူက6သန်းကျော်ရှိနေပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 1.1 MHz ဒိုင်းနိုမီတာ40 kHz 9.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်မြန်မာနဲ့အာရှဒေသကထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ VOA အမေရိကန်တိုင်းရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတခါတော့အီရန်နိုင်ငံသမ္မတရွေးကောက်ပွဲမှာနောက်ဆုံးဘယ်သူအနိုင်ရသွားတယ်လဲဆိုတဲ့သတင်းအပဝင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှတ်သိငီထိုက်ကပြောပြမှာပါ။အ
ီရန်သမ္မတရွေးကောက်ပွဲမှာသဘောထားပြောင်းပြောင်းတဲ့သမ္မတကိုယ်စားလှယ်လောင်းကသဘောထားအစွန်းရောက်ပြင်းထန်တဲ့တရားရည်အခြေကဲအီဘရာဟင်ရိုက်စီကိုရှုံးနိမ်ကြောင်ဝန်ခံလိုက်ပါတယ်။အီရန်နိုင်ငံအုပ်ချုပ်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီရဲ့ဦးဆောင်မှုအောက်မှာအစိုးရတဲ့အနေနဲ့နိုင်ငံမှာငြိမ်းချမ်းသာယာပြီးကျောဝတ်တွတ်တမှုတွေစောင့်ချင်းပြနိုင်ဖို့မျှော်လင့်ကြောင်းဗဟိုပန်အခြေကဲဟောင်းအက်ဘဒူနက်ဆာဟမတ်ဒီကစာထဲမှာထည့်သွင်းရေးသားထားကြောင်းမီဒီယာတွေကဖော်ပြပါတယ
်။အဝယ်ဆေယက်အဘရာဟိမ်ရိုင်စီ
မစ္စတာအီဘရာဟိမ်ရိုင်စီကိုလူထုကသမ္မတဖြစ်ရွေးကောက်ကြောင်းအီရန်ပြည်ထောင်စုဝန်ကြီးကစနေနေ့ရွေးကောက်ပွဲရလဒ်ကိုကြေညာခဲ့တာပါ။အီရန်မှာတောက်ချန်နေကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာမဲပေးသူအစီအတွက်နေခဲ့ပြီးရိုင်စီကိုရှင်ပြိုင်နိုင်လောက်တဲ့ကိုယ်စားလှယ်လောင်းလည်းမရှိခဲ့ပါဘူး။စနေနေ့မနေ့နှစ်နာရီမဲယုံလေးပိတ်သိမ်းတဲ့အထိမဲပေးသူအစီအတွက်နဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဌာနရဲ့တရားဝင်ခန့်မှန်းချက်မထွက်ခဲ့ပါဘူး။ သမရရွှေကောက်ပွဲမှာမဲလာထက်သူပိုးပြီးတော့များလာစေရည်ရွယ်ပြီးတောက်ကြံနေညတကောင်မဲယုံပိတ်ချင်းထက်နှစ်နာရီနောက်ကြပြီးစနေနေ့မနေ့နှစ်နာရီထိမဲပေးချင်းကိုအနာပိုက်တို့ထုတ်မြင်ခဲ့ပါတယ်။အီရန်မှာမဲပေးခွင့်ရှိသူ59တန်းတည်းကနေတောက်ကြံနေညနေ9နာရီခွဲအချိန်ထိမဲပေးသူ39ရာခိုင်နှုန်းရှိကြောင်းအီရန်အစိုးရနဲ့ပတ်သက်တဲ့ Fast 3 Agency ကဖော်ပြခဲ့ပါတယ်။ရွေးကောက်ပွဲကိုကြီးကျက်တဲ့ပြည်ထောင်ရေးဝန်ကြီးဌာနဘက်ကဒီအရေးအတွက်ကိုအတည်ပြုတာတော့မရှိပါဘူး။မဲပေးသူ29တန်းနီးပါးတဲ့က62ရာဂိုင်နှုံးလောက်ရှိတဲ့ 18.9 တန်းကျော်ရဲ့ထောက်ခံမှုကိုအီဘရာဟင်ရိုက်စီရရှိခဲ့ကြောင်းစနေနေ့နေကင်းပိုင်းမှာအီရန်ပြည်ထောင်ရေးဝန်ကြီးကပြောပါတယ်။မဲထွက်ထက်သူအရေးအတွက်က 48.8 ရာဂိုင်နှုံးရှိတယ်လို့လဲအီရန်ပြည်ထောင်ရေးဝန်ကြီးကပြောပါတယ်ရှင်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းနေချိန်မှာအာဖဂန်တပ်ဖွဲ့တွေအပေါ်အာဖဂန်တာလီဘန်တို့ကတိုးမြင့်တိုက်ခိုက်နေတဲ့ချိန်ထဲမှာပဲပါကစ္စတန်နယ်စပ်ဒေသတွေမှာအာဖဂန်တာလီဘန်တို့အတွက်လှူဒန်းမှုတိုးလာနေကြောင်းဒေသခံတွေက VOA ကိုပြောပါတယ်။ပါကစ္စတန်နိုင်ငံတွင်းဒေသတွေမှာတာလီဘန်တို့အတွက်ရန်ပုံငွေကောက်ခံမှုတွေရှိနေသေးဖြစ်ကြောင်းဒီကိစ္စတွေကိုကိုယ်တိုင်သိရှိထားသူတွေနဲ့သတင်းရှင်းမြစ်တွေက VOA ကိုပြောပါတယ်။ပါကစ္စတန်နိုင်ငံဘာလူချစ်စတန်ပြည်နယ်ရဲ့မြို့တော်ကတ်တာရဲ့အရှိတ်ဘက်မိုင်130လောက်မှာရှိတဲ့ဒူကီမာနေထိုင်သူတို့ကတော့အာဖဂန်တာလီဘန်တွေကအနီးအနားတောင်တန်းတွေကကြောင်မီးသွေးတူးသူတွေနဲ့အတူနေထိုင်နေကြောင်းဈေးတွေတွေထံကနေဒေါ်လာ50ကနေ90အထိကောက်ယူဖို့တောက်ကြံနေတိုင်းဒေသဈေးကိုလာကြကြောင်း VOA ကိုပြောပါတယ်ဆိုင်ကယ်ရီနဲ့လာကြပြီးဈေးဆိုင်ကြီးတွေကနေအလှငွေကောက်ယူကြောင်းသူတို့ဟာတာလီဘန်လှုပ်ရှားမှုမှာပါဝင်သူတွေဖြစ်တယ်လို့ဖျားသခင်ရဲ့လက်ညွှန်ချက်အတိုင်းတိုက်ခိုက်နေကြသူတွေလို့ဒေသခံတွေကပြောဆိုကြောင်းတာလီဘန်အဖွဲ့ရဲ့လက်ထုံပြမဲ့အရေးစိုးရိမ်တဲ့အတွက်အငြင်းမဖော်တဲ့ဒေသခံကပြောပါတယ်။အရင်ကတော့ဗလီတချို့ကိုလာကြတဲ့အဲ့ဒီလူတွေကအခုတော့ဈေးဆိုင်တွေကနေရန်ပုံငွေလာကောက်နေတာလို့သူကပြောပါတယ်။တာလီဘန်အဖွဲ့ဝင်တွေဟာပြည်내တွင်းကဒေသအတော်များများမှာရန်ပုံငွေကောက်တာကိုပေါ်ပေါ်ထင်ထင်ဆောင်ရွက်နေကြကြောင်းဘာလူချစ်စတန်ပြည်내လွှတ်တော်အဖွဲ့ဝင်တို့က VOA ကိုပြောပါတယ်ဒီကိစ္စကအကင်းဆက်တာကြောင့်အငြင်းမဖော်လို့ကြောင်းလဲသူက VOA ကိုပြောပါတယ်ဇွန်လ20ရက်နေ့တနင်္ဂနွေနေ့ဒီကနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်ကမ္ဘာတစ်လွှာတန်းနေချီရှိတဲ့ဒုက္ခသည်တွေစားရည်ရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်နေရတာကြောင့်နိုင်ငံတကာကပံ့ပိုးပေးချဖို့ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP ကကမ္ဘာဒုက္ခသည်များနေ့အကြိုမှာပန်ကြားပါတယ်။နိုင်ငံပေါင်း80ကလူပေါင်း115တန်းကျော်ကို WFP ကထောက်ပံ့နေရတာဖြစ်ပြီးအခု2021ခုနှစ်အတွင်းအသက်ကယ်ထောက်ပံ့မှုအတွက်လိုအပ်တဲ့ရန်ပုံငွေဒေါ်လာ 15.3 ဘီလီယံရဲ့55ရာခိုင်နှုန်းကိုပဲလက်ရှိရရှိထားပါတယ်။ရထားတဲ့ရန်ပုံငွေနဲ့လောက်ငအောင်စီမံနိုင်ရေးအတွက်အာဖရိကအရှေ့ပိုင်းနဲ့တောင်ပိုင်းတစ်လွှာကတန်းနေချတဲ့ဒုက္ခသည်တွေကိုထောက်ပံ့တဲ့ရိတ်ခါဝေစုလျှော့ချလိုက်ရသလိုအရှေ့အလယ်ပိုင်းမှာလည်းလျှော့ချထားရပါတယ်။အာဖရိကအရှေ့ပိုင်းကဒုက္ခသည်တွေရဲ့၄ဘုံ၃ဘုံကိုပေးနေတဲ့ရိတ်ခါဝေစုထောက်ဝဲလျှော့ချခဲ့ရကြောင်း WFP ပြောခွင့်ရထွန်ဆန်ဖီရီကပြောပါတယ်
။ In Southern AfricaRefugees in Tanzania who depend entirely on WFP assistance.
Africa တောင်ပိုင်းဒေသမှာဆိုရင် WFP ရဲ့ထောက်ပံ့မှုကိုလုံးဝမှီခိုနေရတဲ့တန်ဇန်နီးယားကဒုက္ခသည်တွေရဲ့ရိတ်ခါထောက်ပံ့မှုကို၃ပုံ၃ပုံကြီးပါလျှော့ချထားရပါတယ်။ Syria ဒေသတွင်ဒုက္ခသည်အရေးဆောင်ရွက်မှုအတွက်ရန်ပုံငွေမလုံလောက်တာကြောင့်ရန်ပုံငွေထပ်မရဘူးဆိုရင်လာမယ့်ဩဂုတ်လကုန်ပိုင်းအရောက်မှာဂျော်ဒန်ကဒုက္ခသည်2,400,000အတွက်ထောက်ပံ့မှုဖြတ်တောက်ရနိုင်ခြင်းရှိတယ်လို့ WFP ပြောခွင့်ရကပြောခဲ့တာပါ။လာမယ့်6လအတွက်ဒုက္ခသည်တွေကိုထောက်ပံ့မှုပြန်ပေးနိုင်ရေးအတွက် WFP အနေနဲ့ရန်ပုံငွေဒေါ်လာ 40.5 ဘီလီယံရေးပေါ်လိုအပ်ကြောင်းလည်းပြောခွင့်ရကထပ်လောင်းပြောပါတယ်။ကမ္ဘာတစ်လုံးမှာဒုက္ခသည်နဲ့နိုင်ငံတွေအိုးအိမ်ဆုံးခွာထွက်ပြေးရသူပေါင်းကတန်း80ကျော်အထိစံချိန်တင်ရောက်ရှိနေပြီးအများစုကတော့ဌာနေရင်းကိုပြန်နိုင်မဲ့အလားအလာမှီးမိန်နေတယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောဆိုထားပါတယ်ရှင်။အိုလံပစ်ခြေစစ်ပွဲတစ်ခုမှာမက္ဆီကိုပွဲကြည့်ပိတ်တက်ကလိန်တူဆုံးမဲ့သူတွေကိုစန့်ကျင်တဲ့ကြွေးကြော်သံတွေအော်ဟစ်ခဲ့ကြတာကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကတောက်ချန်နေ့မှာအရေးယူလိုက်တာကြောင့်မက္ဆီကိုဘောလုံးအသင်းအနေနဲ့ အင်္ဂွေးမှာပွဲကြည့်ပရိသတ်မပါဘဲနှစ်ပွဲကစားရတော့မှာဖြစ်ပါတယ်။ဒါပြင်မက္ဆီကိုဘောလုံးဖွဲ့ချုပ်အနေနဲ့ဒန်ဂျီဒေါ်လာ6000ကျော်ပေးဆောင်ရမယ်လို့လည်းဖိဖာကပြောဆိုထားပါတယ်။ဖိဖာကပြစ်ဒဏ်သတ်မှတ်ထားသလိုထိပါးစော်ကားမှုတွေနေတော့အောင်ကြိုးစားဆောင်ရွက်ပေးမယ်လေမက္ဆီကိုဘောလုံးပွဲပရိသတ်ကတော့ပြိုင်ဘက်အသင်းတွေရဲ့ကုသမာတွေကိုရည်ရွယ်ပြီးဆက်လက်ကြွေးကြော် ွဲတွေကိုမက္ကဆီကိုနိုင်ငံဂွာရာလာဂျာရာမာမလအတွင်လက်ခံကျင်းပတာမှာအမေရိကန်အသင်းဒိုမီနီကန်ရီပဘလစ်အသင်းတို့နဲ့မက္ကဆီကိုအသင်းတို့ကန့်တဲ့ပွဲတွေမှာဖြစ်ခဲ့တာပါမက္ကဆီကိုအရှေ့ဖြစ်လက်ခံကျင်းပမဲ့ပွဲနှစ်ပွဲကတော့ကမ္ဘာဖလားခြေစစ်ပွဲအဖြစ်လာမယ့်စက်တင်ဘာလအတွင်းဂျမေကာနဲ့ပွဲစဉ်နောက်လာမယ့်အောက်တိုဘာမှာလုပ်မယ့်ကနေဒါနဲ့ပွဲစဉ်တို့ဖြစ်ပါတယ
်သတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့တင်ပြခဲ့ကြတာပါ VOA အမေရိကန်တိုင်းရဲ့တင်းငွေတွေနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာဖြစ်ပါတယ်အရင်ဆုံးတော့ဒေါန်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်လှုပ်ရှားမှုအကြောင်းကိုတင်ပြကြပါမယ်။ဇွန်လ19ရက်နေ့စနေနေ့မှာကြာရောက်တဲ့ဒေါန်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အဖြစ်ပြည်တွင်းပြည်ပနိုင်ငံအတော်များများမှပန်းတပိတ်အဖြစ်ဆင်နွှဲကြရပြီးဒေါန်ဆန်းစုကြည်နဲ့ဖမ်းဆီးခံရသူအားလုံးပြန်လည်လွတ်မြောက်ရေးအတွက်တောင်းဆိုခဲ့ကြပါတယ်။ဒီအကြောင်းကိုစူးစီးတင်ပြထားပါတယ
်။ဒေါန်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်ပန်းတပိတ်လှုပ်ရှားမှုကိုစနေနေ့ကမြန်မာနိုင်ငံတွင်လုတ်ခဲ့ကြသလိုပဲပြည်ပနိုင်ငံတွေမှာလည်းတွေ့ရပါတယ်။ဒေါန်ဆန်းစုကြည်ရဲ့ဒီမိုကရေစီအကြိုးပန်းမှုကိုဂုဏ်ပြုဖို့နော်ဝေနိုင်ငံဖလိုရန်မှာ2016ကဖွင့်လင်းခဲ့တဲ့အောင်ဆန်းစုကြည်ပန်းချံချင်းမြတ်နိုးသူများအဖွဲ့ဟာလည်းဒီလှုပ်ရှားမှုမှာအဓိကပါဝင်ခဲ့တာပါ။ဒေါန်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့မှာဒီကမ္ဘာလုံးအတိုင်းအတာနဲ့ပန်းတပိတ်ဆင်နွှဲရေးအပြည်ပြည်ဆိုင်ရာလှုပ်ရှားမှုအတွက်ဥဆောင်ဆွေးနွေးသူတွေထဲမှာပါတဲ့ဂျာမနီနိုင်ငံကမတ်ဘီဘီကစနေနေ့လှုပ်ရှားမှုအကြောင်းခုလိုပြောပါတယ်။
ကျမတို့တော့ဗစ်စစ်ဖန်ကျန်ကနေပြီးတော့တကဘာလုံးကို global call အနေနဲ့ခေါ်လိုက်တယ်။အဲ့ဒါတော့ပန်းတပိတ်ပေါ့နော်။ဒါကြောင့်မို့တကဘာလုံးဝိုင်းပြီးတော့ပါပူပေါင်းပါဝင်ကြရပေါ့နော်။မြန်မာနိုင်ငံကအစားနိုင်ငံတွေနိုင်ငံတွေကသူတို့ရှိတဲ့နေရာတွေမှာပန်းတပိတ်တွေပါဝင်ပြီးကြရတယ်။အောက်ဆစ်စစ်ပန်းချန်ထဲမှာတော့တစ်တင်ဆိုင်တယ်၊ခူပြီးတွေလွတ်တယ်။ပြီးတော့နှိမ့်စီပန်းတွေပန်းတယ်ပေါ့နော်။နှိမ့်စီပန်းပန်းတပိတ်ထဲမှာမှနှိမ့်စီပန်းအနီရောင်ကိုပဲရွေးချယ်ပြီးတန်ပြစ်လိုက်တယ်။ပါကြောင့်လေဆိုတော့အနီရောင်ကရင်းရင်ချင်းကိုပြတဲ့အနေနဲ့ကျွန်တော်နှိမ့်စီပန်းအနီကိုရွေးချယ်လိုက်တယ်
။အင်္ဂလန်နိုင်ငံမှာလည်းဒေါန်ဆန်းစုကြည်ဝင်းနေအတွက်ပန်းတပိတ်ဆင်နွှဲရင်းစစ်ကောင်စီရဲ့ဖမ်းဆီးခံရသူတွေအားလုံးပြန်လွှတ်ပေးရေးတောင်းဆိုခဲ့ကြတယ်လို့လန်ဒန်မြို့ကဒေါက်တာဇင်လင်းထိုက်ကပြောပါတယ
်။ကျွန်တော်တို့ဒီနေ့လန်ဒန်ပွဲမှာပေါ့နော်ဒေါန်ဆန်းစုကြည်ရဲ့အတွက်ဒီပြည်စုပြီးတော့မနက်ပိုင်းမှာဆုံးကတ်တယ်ပြီးတော့ဒီနေ့လည်းနှစ်နာရီမှာပါလီမန်စကွဲမှာဒီခြိတက်ပြီးတော့ဆန္ဒပြတယ်အမှပန်းတပိတ်ပေါ့နော်အမျိုးသမားအမျိုးသားတွေရောအမျိုးသမီးတွေရောပန်းနေပန်းလာကြတယ်ပြီးတော့ဒီကျွန်တော်တို့မေတော်ဆန်းစုကြည်နေအခြေကြောင့်ကနေပြီးတော့လွမြောက်ဖို့ရဲပြီးတော့ဖမ်းဆီးထားတဲ့အချင်းအကြခံထားတဲ့လူတွေအကုန်လုံးပေါ့နော်အဲဒီအကုန်လုံးလွမြောက်ပေးဖို့လွမြောက်ပါစေဆိုပြီးတော့ကျွန်တော်တို့ဆုတောင်းတယ်ပြီးတော့တောင်းဆိုတယ်ပေါ့နော
်နယ်သာလန်နိုင်ငံမှာလည်းဒေါန်ဆန်းစုကြည်မွေးနေ့ဘယ်လိုတောင်းဆိုလှူရှာခဲ့ကြသလဲဆိုတာကိုအမ်စတာဒမ်မြို့ကကိုထင်လင်းနဲ့စတပလာဒိုမျိုးကမမိုးပွင့်တို့ကပြောပြထားပါတယ
်။နေတနာမှာရှိရသည့်အမိသမီးရဲ့ group ပေါ့နော်။အဲဒီ group ကနေပြီးတော့နေတနာနိုင်ငံမှာရှိတဲ့ Savannah Behaven ဆိုတဲ့အဲဒီ Amsterdam မှာရှိတဲ့ restaurant မှာကျင်းပတာဖြစ်ပါတယ်ဗျ။သူတို့ကနေ့လယ်7နာရီရည်ညနေ3နာရီလောက်ကြီးကျင်းပတယ်။ဒီနေ့အစီအစဉ်မှာဒီနေတနာရောက်တဲ့မှာမိသားစုတွေအပြင်ဘို့ဒီနေတနာရဲ့အဖွားအဝေးတရားပေါ့နော်။အသက်65နှစ်လောက်ရှိတဲ့ Kapriya ဆိုတဲ့အဲဒီအမျိုးသမီးကဒေါက်တာဆန်းစုကြည်အတွက်အမတ်တရားမွေးနေ့စကားကိုနေတနာလို့ပြောပြီးတယ်အဲ့ဒါပြီးတော့ကိမ့်မို့လီပြီးတော့သူတို့ရဲ့အနီရောင်ပန်းနေပန်းပြီးတော့ဒီ Amsterdam Dance Square မှာရှိတဲ့ဒီရင်းမြေမှာပေါ့နော်ဒီဟိုမျက်ဒီပေါ့နော်အစာကြီးကုသိုလ်ပြုပြီးတော့ပြီးတော့ပြီးသွားတာပေါ့
နေ့လယ်လောက်မှာအဲ Utrecht မှာ Utrecht ကစတော့စ်ပလတ်တိုးဆိုတဲ့နေရာမှာပေါ့နော်ရန်ဒီကိုရောက်နေကြတဲ့နေသလောင်ရောက်နေကြပြမားတွေအကုန်လုံးကစုပြီးတော့မေစုတဲ့ဆုတောင်းပွဲလေးပေါ့နော်မေစုအမြန်ဆုံးပြန်လို့ဖို့အတွက်နောက်ပြီးတဲ့ခါကျတော့တခြားဟိုဖက်စီခံနေရတဲ့ငယ်ရေးတင်းသားတွေအကုန်လုံးပြန်လို့မြောက်ဖို့အတွက်အားလုံးကဆုတောင်းပေးခဲ့ကြတာပေါ့နော်ပြီးတဲ့ခါကျတော့အဲ့ဒီပြန်လို့မြောက်ဖို့အတင်ကြတာအနေနဲ့ပေါ့နော်ခိုးလေးတွေလည်းလွတ်ခဲ့ကြတယ်ပြီးတဲ့ခါကျတော့မေစုရဲ့မွေးနေ့အတွက်ဆိုပြီးတော့လည်းကိတ်ကလေးတွေလည်းခွဲခဲ့ကြတယ်
အလားတူအမေရိကန်ပြောင်စုမျိုးအတော်များများမှလည်းဒေါန်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပခဲ့ကြတာပါဝါရှင်တန်ဒီစီမှာကျင်းပတဲ့ပွဲနဲ့ပတ်သက်ပြီးဦးရင်ထွေးပြောတာက
ကျွန်တော်တို့ကတော့ဒေါန်ဆန်းစုကြည်အပါဝင်ဖန်စီထားတဲ့ဟိုအချင်းကြားနေတဲ့ကျွန်တော်မြန်မာပြည်သူပြည်သားတိုင်းသားလူမျိုးပေါင်းစုံပေါ့နော်ပြန်လည်လွတ်မြောက်ဖို့နဲ့ကြဆုံသွားတဲ့အပန်းကြီးကိုလည်းစုတော်ပြစ်တာပို့တာပေါ့နော်ကျွန်တော်တို့ဗမာပြည်မှာပြောရတဲ့အတိုင်းပဲအန်ဒပေးဆိုပြီးတော့ကျွန်တော်ကြွရောက်လာရတဲ့ကျွန်တော်မျိုးချစ်ဒီမှာရရနေပြီးတော့ပန်းလေးပန်းလေးယူလာတယ်အဲ့ပန်းလေးကျမပန်းအုပ်တွေထိုးတယ်ပြီးကျွန်တော်တို့ဖေယားမှာကျွန်တော်တို့ကပ်ပြီးတော့ကျွန်တော်တို့ဆူတောင်းပြတာပို့ကြတယ်ဒေါန်ဆန်းစုကြည်ပါဝင်အပန်းကြီးနဲ့ပြီးအားလုံးလူမျိုးကိုဆူတောင်းတယ
်ဆန်ဖရန်စစ္စကိုမြို့မှာလည်းအခုအတန်းွှင့်နေချိန်မှာပဲဒေါန်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ပွဲကျင်းပနေကြပါတယ်ပွဲကျင်းပနေတာနဲ့ပတ်သက်လို့ဦးကုကုလေးကအခုလိုပြောပါတယ
်ကျွန်တော်တို့ကခေါင်းစည်းတားထားတော့ပန်းပန်လျက်ပဲပေါ့ဗျာမတ်ဗီတာအန်ဂူခဲပန်းပန်လျက်ပဲဘလူပဲအခက်ခဲကြီးကြုံဆုံနေရပါနေစီကမူဒေါအောင်ဆန်းစုကြည်နေနဲ့မမမမရက်တီပြီးတော့ပြည်သူလူထုတရားလုံးလွတ်မြောက်ရေးအတွက်သူတိုက်ပွဲဝင်နေတာဖြစ်တဲ့သူဟာစစ်ကောင်စီရဲ့မတရားအာဏာသိမ်းပြီးတော့ဖမ်းဆီးချုပ်နှောင်ထားတဲ့အတွက်ကြောင့်ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့အာလုံးနိုင်ငံရေးအကျဉ်းသားတွေအာလုံးလွှတ်ပေးဖို့အတွက်ကိုကျွန်တော်တောင်းဆိုတဲ့ပွဲဖြစ်တဲ့
ဘော့စတန်မြို့မှာလည်းခရီးရန်ဖျားကြောင်တစ်ခုမှာဒေါန်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပနေကြပါတယ်မြန်မာပြည်လှူရှာသူမတ်တော်ရာထွန်းကျော်ပြောပြတာက
ဒီနေ့ကကျမတို့ဘော့စတန်ဖရီးဘာမားနဲ့ Overseas Bombies Christian Fellowship အတင်းနဲ့ပူးပေါင်းပြီးတော့သူတို့ချက်ရှောင်းမှာမေဆုရဲ့မွေးနေ့အတွက်ရည်ရပြီးတော့ကျမတို့မေဆုအတွက်အကိတ်မုတ်အကြီးကြီးတစ်လုံးမှာပြီးတော့ကိတ်မုတ်ခွဲမယ်ဖျားနိုင်ထွန်းပြီးတော့အားလုံးဝိုင်းပြီးတော့အမြန်ဆုံးလွတ်မြောက်ပါစေပေါ့နော်မေဆုနဲ့အတူအတင်းကြခံရတဲ့အခုမတရားဖမ်းဆီးအချုပ်နိုင်ခံရတဲ့၄တောင်ကျော်လူများနဲ့မြန်မာပြည်ကြီးကအားလုံးလွတ်မြောက်ဖို့ကျမတို့ဝိုင်းပြီးဆုတောင်းမယ်ပွဲရှိပါတယ်
။အလားတူဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းပန်းသပိတ်တွေဆင်နွှဲရင်းဒေါန်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပခဲ့ကြသလိုမြန်မာနိုင်ငံတွင်းမှာလည်းမြို့တော်များမှာပန်းသပိတ်လှူရှားမှုတွေဆင်နွှဲခဲ့ကြပါတယ်ခင်ဗျာ
။ VOA အမေရိကန်တိုင်းရဲ့တင်းငွေနေနေမနေ့ကအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့ကိုဗစ်တတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံကအခြေအနေကိုပြောပြပါမယ်။ကာယောဂါကူးစက်မှုတွေတကြောပြန်ကြုံနေရတဲ့ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ2,000ကျော်ရှိတဲ့အထက်မြန်မာနိုင်ငံသားအများစုအပါအဝင်ရွှေပြောင်းအလို့သမားတောင်းလက်ချီပါဝင်နေတာပါဒါပေမဲ့လည်းခန့်မှန်းခြေ4,000လောက်ရှိတဲ့အလို့သမားတွေကျန်းမာရေးဆောင်ရှောက်မှုရရှိရေးမှာအခက်အခဲရှိနေတာကြောင့်ဒါကိုဖြေရှင်းပေးဖို့အလို့သမားကြီးလှူရှားသူတွေကထိုင်းအာဏာပိုင်တွေကိုတိုက်တွန်းနေကြပါတယ်ဒီအကြောင်းပြေဆုံးလို့တော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ်
ထိုင်းနိုင်ငံမှာကိုဗစ်ကပ်ပြီးစတင်ကြုံရပြီးကြတဲ့ကအခုတတိယလိုင်းဖြစ်တဲ့အချိန်မှာတနိုင်ငံလုံးအနှံ့အတီးပြူလူနာဥယျာဉ်ကနေ့စဉ်ထောင်ချီတိုးနေတာပါဒီထဲမှာအတီးပြူလူနာရဲ့၅ပုံတပုံကတော့ရှေ့ကျောင်းလူသမားတွေဖြစ်နေပါတယ်ရှေ့ကျောင်းလူသမားတွေထဲမှာလည်းမြန်မာနိုင်ငံသားတွေကအများဆုံးဖြစ်နေတာကြောင့်ကျန်းမာရေးဆောင်ရှောက်မှုတွေရရှိဖို့အတွက်ဘယ်လိုပံ့ပိုးမလဲဆိုတာကိုရှေ့ကျောင်းလူသမားကွန်ရက်ကထိုင်းဆိုရဖို့မေးခွန်းထုတ်ခဲ့တယ်ဆိုပြီးကိုရဲ့အဖွဲ့ဝင်လည်းဖြစ်အလုသမားရေးလှူရှားသူလည်းဖြစ်တဲ့ဦးမင်းဦးကအခုလိုပြောပြပါတယ်
။ဆိုင်းတနင်္ဂနွေလုံးမှာသူကအားလုံးပေါင်းပေါ့နော်ယောဂဖြစ်တဲ့လူကအားလုံးပေါင်း3,000ကျော်ရှိတယ်။3,000ကျော်အိမ်မှာမှကျွန်တော်တို့ဟိုစားပေါ့ဖြစ်တော့အလုသမားစုစုပေါင်းက4,000ကျော်ရှိတယ်။အဲ4,000ကျော်မှာကျွန်တော်မြန်မာနိုင်ငံသားကြီးဖြစ်တဲ့အလုသမားကြီးတွေက3,000ကျော်ရှိတယ်။အားလုံးပေါင်းဆိုရှင်းပြောရင် 4,000 လောက်ကန့်နေတာဗျာ။တတိယလိုင်းမှာပေါ့နော်တတိယလိုင်းဒီနေ့ထဲမှာဖြစ်တာအများဆုံးပဲ။ဒီနေ့တည်းမှာဖြစ်တာဒီနေ့တည်းမှာကျွန်တော်တို့ရှင်ပြောင်းလို့သမားတွေဖြစ်လိုက်တာ16,000ကျော်ရှိတာတတိယလိုင်းထဲမှာနော်အဲဒါကြောင့်မလို့ဒီရှင်ပြောင်းလို့သမားခွန်ရဲ့အန်ဒလူးစီယာနေပြီးတော့ဒီအနေပဲဆိုတော့သူတို့ဟိုပါဘောနော်ဟိုထောက်ပြတာထောက်ပြရဆိုတာလူရှိကာလမှာထိုင်းနိုင်ငံသားတွေတောင်မှပဲသူကဆိုရဲယောဂအကူတာကွန်ရရှိရေးတို့ဈေးထိုးဖို့ကြာကာကိုဈေးထိုးဖို့ကိစ္စတွေမှာဆက်စဲတွေနဲ့ကြုံနေရတာလေအဲ့တော့အဲ့လိုသူတို့နိုင်ငံသားဆောင်ဖြစ်နေတဲ့ကာလမှာကျွန်တော်တို့ရှင်းပြောလို့တမလို့ဖြစ်ဆိုရင်ဘယ်လိုမျိုးအခက်အခဲတွေပို့ပြီးတော့တွေ့ရမလဲပေါ့နော်အဲ့လိုဟိုရှင်းပြောလို့တမရဲ့အတွက်ဘောဘယ်လိုပံ့ပိုးဖို့အစီအစဉ်များရှိတယ်လဲဆိုတာမျိုးပေါ့ဒါဒီကျွန်တော်တို့ရှင်းပြောလို့တမကွန်ရက်ကနေပြီးတော့ဟိုထောက်ပြထားတဲ့ဟာပါ
ကိုဗစ်တတိယလိုင်းဖြစ်ချိန်မှာအထောက်ထားမဲ့အလို့သမားတွေအတွက်တော့အခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါတယ
်အထောက်ထားမဲ့တတဒီအလုသမားတွေရှိရဲ့ဗျာအဲ့ဒီအလုသမားတွေအတွက်ကပြဿနာတက်ပြီအဲ့ဒီအလုသမားတွေကသူတို့အနေနဲ့ကလည်းစေစစ်ခံဖို့ကိုထပ်ပြီးတော့စစ်စစ်မခံရဘူးဘာလို့လဲဆိုတော့သူတို့တရားမဝင်ဖြစ်နေလို့
တချို့အလုပ်ရှင်တွေကလည်းတို့အလုပ်သမားတွေကတရားမဝင်ရှိရဆိုပြီးတို့ကလည်းသုံးမပြရဘူးပြဿနာတက်မယ်လေနောက်ထပ်စလုံးမှာအရေးကြီးခံမှာဟုတ်အဲ့လိုလူတွေမှာခုနကပြောတဲ့ယောဂမြန်ဖြစ်နေခဲ့ရင်အဲ့ဒါပြဿနာတက်တယ်အဲ့လူတွေကိုဘယ်လိုကုပေးမလဲအဲ့လူတွေကနေပြီးတော့တစ်ဆင့်ဘယ်လိုလုပ်ပြီးတော့ဟိုဘယ်လိုတခြားလူတွေကြီးကုမလဲဆိုတာကိုကျွန်တော်တို့ပြောလို့မရဘူးလေ
ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဦးချာကနိုင်ငံကိုလေးလအတွင်းပုံမှန်အခြေအနေတိုင်းပြန်ဖွင့်မယ်ဆိုပြီးနိုင်ငံတော်မိတ်ခွန်းမှာထုတ်ပြန်ပြောကြားခဲ့ပါတယ်ဒါပေမဲ့ပြည်내တချို့မှာကိုဗစ်ပိုးတွင်းနှုန်းမြင့်တက်လာနေတာကြောင့်အနီရောင်အဆင့်တက်မှတ်ထုတ်ပြန်ထားနေရတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ဒီထဲမှာလူသေဆုံးမှုအများဆုံးဖြစ်နေတဲ့ချွန်ဘူရီပြည်နယ်လည်းပါဝင်တာပါဒီပြည်နယ်ကမြန်မာတွေအများဆုံးအလုပ်လုပ်ကြနေတဲ့တလားမိုင်းဈေးသိကြီးထဲမှာဒီအပိုင်းမှာပဲကိုဗစ်ကူးစက်မှုတွေဖြစ်နေပါတယ်ကူးစက်သူအများစုကလည်းမြန်မာရှစ်ကျောက်လိုသမားတွေဖြစ်ကြောင်းနေနေကျန်းမာရေးဌာနကဒီအပိုင်းမှာပဲထုတ်ပြန်သွားပါတယ်ရှင
်ကိုဗစ်ကူးစက်သူထမ်းရောက်အလုပ်သမားတွေကျန်းမာရေးစောင့်ရှောက်မှုရရှိရေးအခက်ခဲတွေ့နေတဲ့အခြေအနေကိုမယ်ရေးမှာတင်ပြပေးခဲ့တာပါအခုတခါတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်သတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်။ပြီးခဲ့တဲ့2020ပြည့်နှစ်တည်းစစ်ပွဲတွေအကြမ်းဖက်မှုတွေနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်နေရစွန့်ခွာခဲ့ရသူအရေအတွက်ဟာအရင်တစ်နှစ်ကဖြစ်တဲ့2019ခုနှစ်ကတည်း400ခန့်လုံးပိုများလာပြီး82တန်း4သိန်းကျော်အထိစံချိန်တင်များပြားလာခဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံUNHCR အစီရင်ခံစာကဖော်ပြပါတယ်ဒီအကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတော့လီဇာရှလိုင်းပေးပို့တဲ့သတင်းကိုတော့မက်ခွာညိုကပြောပြမှာဖြစ်ပါတယ
်ဒီနေ့ဟာကမ္ဘာတဝန်းမှာအထက်ခဲနဲ့အန်ဒီယဲမျိုးမျိုးကြောင့်ဥအိမ်စွန့်ခွာထွက်ပြေးကြတဲ့အရေးအတွက်ဇက်တိုက်တိုးလာတဲ့၉နှစ်မြောက်ဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်တပ်ပြီးကြောင်းပိတ်ဆို့ကန့်တတာတွေ၊နေဆက်တွေပိတ်ထားတာတွေရှိနေတာတောင်းမှစစ်ပွဲနဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကြောင့်အသက်လူပြီးထွက်ပြေးကြရတဲ့သူတွေကိုတော့တားဆီးထားလို့မရခဲ့ပါဘူး။အခုလိုနေရက်စွန့်ခွာထွက်ပြေးနေရသူ82တန်းကျော်အနည်းဘေးကင်းလုံခြုံမှုရှိရေးအတွက်နိုင်ငံတကာနေဆက်တွေဖြတ်ကျော်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကတော့26တန်းနဲ့4သိန်းရှိပါတယ်။ကျန်လူဦးရေရဲ့အများစုကပြိပက္ခတွေနဲ့အကြံဖက်မှုတွေကြောင့်ပြည်တွင်းမှာပဲဘေးလွတ်ရာတိမ်းရှောင်နေကြသူတွေပါပြည်တွင်းအိုးအိမ်မဲ့ဖြစ်ရသူတွေဟာလည်းလူခဲ့တဲ့10နှစ်ကျော်ကထက်နှစ်ဆတိုးလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ
် We're now in excess of 1% of humanity being forcibly displaced and one of the many
ကုသလို့ရှင်ဒီအတင်းကျအုံရင်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေဟာကမ္ဘာလူကြီးရဲ့တိရခိုင်နှုန်းကျော်ဖြစ်လာပါပြီ။အဲ့ဒီက42ရခိုင်နှုန်းကျော်ဟာခရီးတွေဖြစ်နေတယ်ဆိုတဲ့ချက်ကတော့ကျွန်တော်အတွက်ထူးခြားကြသတိထားမိစေပါတယ
်။ပြည်ပထွက်ပြေးရတဲ့ဒုက္ခသည်တွေရဲ့သုံးပုံနှစ်ပုံကျော်ဟာနိုင်ငံပေါင်း5နိုင်ငံကဖြစ်ပြီးအဲ့ဒီနိုင်ငံတွေကတော့မြန်မာ၊ဆီးရီးယား၊ဗင်နီဇွဲလား၊အာဖဂန်နစ္စတန်နဲ့တောင်ဆူဒန်နိုင်ငံတွေဖြစ်ကြပါတယ်။ခုနှစ်နှစ်ဆက်တိုက်ဒုက္ခသည်အများဆုံးလက်ခံပေးတဲ့နိုင်ငံဟာတူရကီဖြစ်ပြီးတူရကီပြီးရင်တော့ပါကစ္စတန်၊ယူဂန်ဒါနဲ့ဂျာမနီတို့ကဒုတိယအများဆုံးလက်ခံပေးကြတဲ့နိုင်ငံတွေပါလက်တလောအိုးအိမ်မဲ့ဖြစ်စေခဲ့တဲ့အကျက်တဲသစ်တွေမှာလက်နက်ကင်အဖွဲ့ကြီးရဲ့အကြမ်းဖက်မှုစီရင်နွမ်းပါမှုရာသီဥတုဖောက်ပြန်မှုနဲ့တခြားအကြောင်းအမျိုးမျိုးကြောင့်အိုးအိမ်ဆုံးခွာရသူ9သိန်းအထိရှိတဲ့မိုဇမ်ဘတ်မြောက်ပိုင်းလဲပါဝင်တယ်လို့မစ္စတာဂရန်ဒီကပြောပါတယ်ဘာကီနာဖာဆိုနိုင်ဂျာနဲ့မာလီပါဝင်စင်ထရယ်ဆာဟီလို့ခေါ်တဲ့အာဖရိကတိုက်အလဲပိုင်းဂန္ဒာယလွင်ပြင်နိုင်ငံတွေကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာရသူပေါင်းလဲ9သိန်းခွဲလောက်ရှိကြောင်းကုလမဟာမင်းကြီးဘရန်ဒီကပြောပါတယ
် And then of course Ethiopia where the Tigray crisis has provoked up to we are not even sure about that
နောက်ပြီးတော့ Ethiopia နိုင်ငံကပြိပခါတွေရှိနေတဲ့တီဂရီဒေသအကျတဲကြောင့်မလို့နေဆက်ဖြတ်ပြီးတော့ဆူဒန်နိုင်ငံတဲကိုပြေးလာသူက9000ကနေပြီးတော့6000လောက်အပြင်ပြည်တွင်းထဲမှာပဲအိုးအိမ်မဲ့ထွက်ပြေးနေရသူတွေကလည်းတသန်းလောက်ထိရှိမလားတော့မသိပါဘူ
းအခုလိုအိုးအိမ်မဲ့ထွက်ပြေးနေကြရသူတွေကြောင့်2021ခုနှစ်အတွင်းကမ္ဘာကြီးရဲ့တိုးတက်မှုအခြေအနေဟာကောင်းမဲ့လက္ခဏာမရှိဘူးလို့မဟာမင်းကြီးဂရန်ဒီကပြောပါတယ်ဒီနှစ်ရဲ့ပထမ6လပတ်အတွင်းနေရပြန်နိုင်တဲ့ဒုက္ခတွေအရေအတွက်သိနေနေပြီးကာလရှည်ကြာနေတဲ့ဒုက္ခတွေပြဿနာဟာဆက်ရှိနေကြောင်းလည်းသူကပြောပါတယ်။တစ်ချိန်တည်းမှာပဲဖြစ်ပေါ်လာတဲ့အကျက်တဲသစ်တွေတိုးများလာနေပြီးပြဿနာဖြေရှင်းဖို့နီးလန်းရှာတဲ့ဒုက္ခတွေအသစ်တွေနဲ့ပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးကြရသူတွေကပိုးပြီးတော့အလင်းမြန်တိုးများလာနေတယ်လို့လည်းဒုက္ခတွေများဆိုင်ရာကုလမဟာမင်းကြီးကပြောပါတယ်ရှင်။
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောကဖြစ်နေ VOA ပေးအပ်တဲ့စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောကဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောကကိုတောင်းယူနိုင်ပါသေး යි ။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com ကိုကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကို့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှံ့အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ပြည်ဝင်အမေရိကန်တိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့အပတ်စဉ်အစီအစဉ်လေးကိုလှည့်ပေးကြပါမယ်။ရင်ဦးဆုံးတော့မြန်မာနိုင်ငံလေးကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေကြဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြည့်အောင်ပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအလဲပိုင်းကခြေရွာတွေမှာရေရှားတဲ့ဓာတ်ကိုခံစားနေရပါတယ်။အခုလိုရေရှားပါတာဟာမိုးခေါင်နာကြောင့်အပြင် COVID-19 စီးကံနေကြောင့်အလူရှင်တွေသွားလာဖို့ကန့်သက်ခံနေရတာကြောင့်လည်းပါဝင်ပါတယ်။ဒါအပြင်အာနာသိမ့်ပြီးနောက်ပိုင်းမှာလည်းနိုင်ငံရေးအခြေအနေတွေကြောင့်အလူရှင်တွေလာရောက်ဖို့အခက်အခဲဖြစ်နေပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
မင်းတို့ကလည်းကိုဗစ်ဖြစ်လိုက်တော့ရေလှူရဲ့လူရမလောက်။ဦးနေရောက်တော့လည်းမျိုးခေါင်းခေါင်းရောက်မှာအာနာသိမ့်လိုက်တော့ရည်တော့ဖို့မရှိဘူးတိန်တော့ရေငါးပေါင်းလောက်ရဖို့တော်တော်လေးကိုစောင့်ယူရတယ်တပတ်တော့ကြာရဲ့နောက်တစ်ခါရေမရမချင်းလောင်းလောရတာပေါ့ဖြစ်နိုင်ရင်တော့ရာရှိရဲ့ကံဆဲကျင်လာပဲရေကတော့ခက်နေ
မကွေးတိုင်းမြို့တင်းမြို့နယ်ထဲမှာရှိရဲ့ချေရွာတေရွာကအသက်30ရွယ်အမျိုးသမီးကပြောတာပါတော်တုံးရေရှားပါခက်ခဲလာတဲ့ဒေသတွေဖြစ်တဲ့သူတို့ဒေသတွေမှာဒီကာလဆိုရင်ရေအခက်ခဲကိုအပြင်းအထန်ရင်ဆိုင်နေရတာပါမြန်မာနိုင်ငံမှာဒီနှစ်အစပိုင်းလောက်ကလေးကအပူချိန်တွေမြင့်မားခဲ့ပြီးနိုင်ငံအလေပိုင်းမှာတောက်သုံးရေရှားပါတာကိုရင်ဆိုင်နေရပါတယ်ကိုဗစ်မကြိုင်ခင်အရင်နှစ်တွေတုန်းကတော့ဒေသတွေကပရဟိတအဖွဲ့တွေနဲ့အစိုးရဌာနတွေဟာဇန်နဝါရီလလိုက်ပိုင်းကစပြီးရေလာလူကြပါတယ်မိုးနေဒေသမှာနေထိုင်ကြတဲ့မြန်မာနိုင်ငံအလေပိုင်းကဒေသခံတွေဟာမိုးကြီးနဲ့ဆောင်းကျဉ်ကာလတွေမှာကံရီကိုသုံးရပြီးဆောင်းကာလနောက်ပိုင်းနဲ့နှွေကာလမှာတော့တဲချင်းတွေကစိတ်ထွက်လာတဲ့ရေကိုပဲသုံးကြရပါတော့တယ်အရင်နှစ်တွေကမိုးနေခဲ့တဲ့အတွက်ဒီနှစ်မှာကံရီတွေဟာလည်းခန်းချောင်းနေကြပါတယ်ရေဟာအသက်ရှင်နေထိုင်ဖို့အတွက်အခြေခံလိုအပ်ချက်ဖြစ်တာကြောင့်မြန်မာနိုင်ငံအလဲပိုင်းကြေးရွာတွေကဒီသားခံတွေဟာလည်းအသက်ရှင်နေထိုင်ဖို့နဲ့စိုက်ပျိုးရေးအတွက်အသုံးပြုကြရပါတယ်သူတို့ရဲ့အသက်မွေးဝမ်းကြောင်းနဲ့ကြည်ရွာရေရှည်ဖွံ့ဖြိုးရေးဟာလည်းဒီပေါ်မှာသာမိတည်နေရပါမကွေးမြို့နယ်ဂျိုးပင်အင်းကြည်ရွာမှာငါးကားလန်စာတောက်ရည်တဘုံရဖို့အချိန်၄နာရီလောက်ယူပြီးစောင့်ဆိုင်းကြရပါတယ်ဂျိုးပင်အင်းကြည်ရွာရဲ့အရှိတ်ဘက်ရာခင်းမြားလက်ကပါရဲ့မျက်နှာပြင်လိုဟိုတစားဒီစစားဖြစ်နေရဲ့ကျင်းပေါက်တွေနဲ့ပြည့်နှက်နေပါတယ်မိုးအခါမှာစာကျိုးရေးအတွက်အသုံးပြုရတဲ့ရာခင်းမြားနှွေကာလမှာတော့တောက်ရည်ရဖို့လက်ရက်ကျွင်းနေနဲ့ပြည့်နေပါတယ်ရှိရကအမြဲညက်ပတ်နေရပဲလို့အနမောက်ဒေတာကန်တူကပြောပါတယ
်။ဒီဒီရလေးကတော့စံတော်မရှိဘူး။ခုနကြောက်ပုံလို့ပါလို့ကြတော့ရခိုင်နေတဲ့မှာစံမင်းကြီးတွေကြောက်စီပြီးချိန်ကြီးတူတာလေ။ချိန်ကြီးတွေအချို့တန်းနေတာ။ဒါတွေကိုဖျောက်သိမ်းပြတော့တောက်ကြတာ။ဖျက်လာတဲ့ရုပ်ကနေသူကအဲ့ကအဲ့ပဲရက်ကြီးရဲ့တဘောတော်ကအောက်ခံနေရနေရောင်းနေတာ။ချိန်ကြီးကိုသူကစညာလုံးနေပါဒီလိုပြီးပါတဲ့မျိုးခက်ထမ်းမျိုးကိုထည့်ပြီးတော့သိမ်းနေလေ။ကလန်မော်လောက်ဒီလိုမဟုတ်ခြေတည်ဆံပိုးကြောက်စီဆိုတာအသိနဲ့နှိမ့်သူကအဝေါ်ရီကိုခတ်ယူအောက်ကနှစ်တည်မှုဒီတစီကြောက်စီတစီကုန်တိုင်းကျင်းထုတ်အဲ့လိုအနေနဲ့ကတော်တော်များတယ
်အဲ့ဒီလို 到夜间嘛后边，冬夜嘞下八月转，米达子问你哈，等你个，得要弄嘞一秋下八月，米达子俺要洗的，俺说人，俺家里嘛得要秋下嘞半山牛吧，第二边，西下月转，过分那年要搞酒精搞过一转，西东就比那西部过来嘛，比老南家吧不？
要么一秋过过呗，那家上年了，等你得要老白一秋老的，米达子伢嘞一年说人。这路上有哎，米达总俺要去的，因说俺也老古上完了，路工也修复，伊阿罗修复过看的，伊阿路的路线喏也修好了不？第二天我们来包，多多看看。
你妈那个来搬家几晚呀？到冬夜下班木过，你先也上你家下班嘞？那他上俺过年阿罗嘛罗？提大爷以下巴木果偏心来摸，而且被布拉伊家破裂卡，苏亚古古尼比提大伦以亚西龙眼的果阿东可在楼上给加巴嘞，七月段为日转杜贝亚，西朗干的萨贝亚，西干女变来西尤贝亚如果布拉伊家破裂卡三月开的片，女亚的以下巴的卡拉玛，西在干人的以路拉的果来三月开加巴嘞。提大爷，你是说去你家西屯住不下来，俺爷就下来辛苦木的苦劳陪你吧？哎，那白老那天白天呢嘛，西新村那边没，俺为西屯住没，所以呢，白西亚就俺爷送住嘛，西村奶奶提大吧。那边没嘞，白西亚老奶奶西屯住有奶咯，他给道路亚奶奶是亚比路来么送奶奶嘛不？
就是道爷那边，他是因为这点。原来如今来路上那样写的，就是一块一块毛布，爱咋用就咋。这一个的修理话就会顺一点，不像刚开路那样没包的。这一个因为就到目的，加了目的就是一个。那个停留在物业，过道有点太物业，可能山东还有东。
这一路可以。北西亚转那的位置转到西亚来，提大概率到东部先比加包。除了以前准备给小三个纪念不得病，这马也年年没洗没洗过，接下来的大喷酒也无时常那个，来要是谁家会洗不没？是一些对过了么臭病没办法。阿里看那个，碰上没改病没，将来碰了看皮肤见到么洗开办法。第二，只要跟你哈蘑菇呗，苗你也办了嘞。
小妹，你干那些？蘑菇没有，蘑菇没有，有皮啊看你，你奶奶没猪肉干。兄弟是有爷，没啥弄的多哎。老爷要动爷，得要动地，别动啊！说，等你老，没看我，爷老老可怜呀。
没闺女呢，要对阿家提大钱的乌家表达吧。只要人嘛是在时间这种面下来，你把面子阿内你得补起来一段，无论搞哪里嘛，到东爷个人龙人老都上他铺没算难了吧？西干女爷阿看你的阿妈小弟去赌博难乌家嘞。只要跟你一样的了，没弄老偏嘛哦。你做啥的？你搞设计员个倒霉，谁跟你个偏偏难不干嘞？只要跟你一回家没弄老家吧哦。你生些路呢嘞？不然的阿婆爷阿婆问的屋内都等个是干偏偏开玩嘞？
因为弄我家的，不然家婆爷嘞，弄老家啦，非什么地方？什么地方？因为我从几个人的嘴里弄个，假如那干公安路路一家伙，人公安路一家伙，假如你固定站的说，你这不定站嘛，你几个人？就我家啦，就伊拉我台了，不然家过年嘞，就那个手机多嘞，对不对？那个就最大干的就是哦，走路啊干那点了，因为没多啦不。
以前那边嘛，去路亚沃多的阿东口在三月开家边买嘞，阿那等毕业那么咯，多也部门龙岩的一些正多个也去你的库吧。大家都拍嘛嘞，因在那蓝的拍照看下个，是路线的呢，是下巴的这样一个识别多少次的，路这样跟你讲说下巴的，提到跟你哈，是过年下播转，非说讲你的心，过年将来是个阿叫，阿苦钱嘛咯，没骗人了吧哦，没过年呢，是讲这样个，没有这么讲咯，都要难免你一转，谁不你阿爸哩？
那你等我，等你老公回来就落下啦。公里到爱豆卡六比六个天来下，一路线的两毛不？阿那等来到，不如嘛我们路也压到那路外嘞，路外叫来有啊，有啊暖的哦，哎呀暖的哦，我羡慕哇哦，不如叔叔哇我骗你。
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်အတန်နှဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 ကနေ 10:00 အတွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအတူရှင်တွေကပတ်မိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒုတိယအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့စနေညသကဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ဒုက္ခတဲ့အကြအတဲအကြီးမားဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမှာစစ်ဘေးတင်းရှောင်နေရတဲ့အရေးအတွက်ထောင်ပေါင်းချီတိုးလာနေတာဟာထိတ်လန့်တုန်လှုပ်စရာကောင်းကြောင်းအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ချင်းလူမှုအဖွဲ့အစည်းအမှုဆောင်ဒါရိုက်တာဦးစိုးသုံးမှုန်က VOA ကိုပြောပါတယ်စစ်ကောင်စီကဒေသခံ PDF အဖွဲ့တွေကိုအင်အားသုံးနှိမ်နင်းတာကြောင့်ချင်းပြည်နယ်မှာလည်းရွာလုံးကျွတ်ထွက်ပြေးနေရတယ်လို့ဆိုပါတယ်ဒီကနေ့ဇွန်လ20ရက်နေ့မှာကြောက်တဲ့ကမ္ဘာဒုက္ခသည်များနေ့ဟာမြန်မာနိုင်ငံအတွက်ဘလောက်အရေးပါသလဲဒုက္ခသည်အရေးကိုဘယ်လိုနည်းတွေနဲ့ဖြေရှင်းနိုင်မလဲဆိုတာတွေကိုမိုင်းအင်ဂျင်နိုင်ကဦးစုသုံးမှုန်ကိုဆက်သွယ်မေးမြန်းပြီးစနေညသကဝိုင်းမှာတင်ဆက်ထားပါတယ်ခင်ဗျာ
ဇွန်လ20ရက်နေ့ကကမ္ဘာဒုက္ခသည်များနေ့ကိုရောက်လာပြီပေါ့နော်မြန်မာနိုင်ငံမှာဆိုလို့ရှိရင်စစ်အာဏာသိမ်းပြီးကတည်းကဒီဒုက္ခသည်တွေရဲ့အခြေအနေကပေါ့နော်အရင်အရသာအစိုးရထက်လက်ထက်ကတည်းကဒီအချက်အသေးကပိုးပြီးတော့ဟိုများပြားလာတဲ့အပြင်ကိုတိုက်ပွဲတွေကလည်းပြင်းထန်နေတဲ့ခါကျတော့ကမ္ဘာဒုက္ခသည်များကြီးကမြန်မာနိုင်ငံအတွက်ဘလို့အရေးပါတယ်ရှင
်အရေးပါတယ်ဒီကုလသမဂ္ဂကနေဘာဖြစ်လို့ဒီဒုက္ခတွေများအဖြစ်တမ်းမှတ်တယ်ဆိုတာကိုကျွန်တော်နည်းနည်းပြောချင်တယ်ဒီဇင်ဘာလ2009မှာကုလသမဂ္ဂအထွေထွေညီလာခံကနေ2000ဒီဇင်ဘာလပေါ့နော်အဲ့ဒါမှာ UN ကုလသမဂ္ဂ General Assembly ကနေတရားဝင်ဟိုနိုင်ငံတကာနေ့ဆိုပြီးတော့တမ်းမှတ်လိုက်တယ်ဒါပေမဲ့ကျင်းပတဲ့အခါကျတော့ဒီဇွန်လ20ရက်နေ့2001အဲ့ဒါမှာကျင်းပလိုက်တယ်ပထမဆုံးဘာဖြစ်လို့လဲဆိုတော့ဒီ UN ရဲ့ Refugee Convention ကကို1951ခုနှစ်မှာစတယ်2001ကအနှစ်50ပြည့်နှစ်ဖြစ်ပါတယ်ဒါကြောင့်မို့ဒီ Refugee ကိစ္စဒုက္ခတင်များကိစ္စကအရေးကြီးတယ်ဒုက္ခတင်များကိုဟိုကုန်ပြဖို့ဒုက္ခတွေများအရေးကိုပပြောင်ဖို့ဆိုပြီးတော့ဒီဒုက္ခတွေများနေ့ဆိုပြီးတော့ဇွန်လ20ရက်နေ့တက်မှာပါတယ်ကျွန်တော်တို့နိုင်ငံတွေ့အရေးကြီးတယ်ဘာဖြစ်လို့အရေးကြီးတယ်လဲဆိုတော့ဒီကုလသမဂ္ဂကနေဟိုကဒုက္ခတွေများနေ့ဆိုပြီးတော့တက်မှာပြင်မယ်ကျွန်တော်တို့အခြေအခြေအနေကပို့ပြီးတော့ဆိုးလာတယ်အခုနမှပြောသလိုပဲဒီအဓိကဖေဗူလာ10ရက်နေ့ကနေပို့ပြီးတော့ဆိုးလာပါတယ်
ဒီမြန်မာနိုင်ငံကဒုက္ခသည်များအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်ချက်မှလည်းပေါ့နော်သူတို့အပိုင်းတစ်ပိုင်းခွဲထားတဲ့ဒီဒုက္ခသည်တွေရဲ့အခြေအနေနဲ့တော့အကြီးရင်းမှာပဲတိုက်ပွဲတွေကြောင့်ဟိုအိုးအိမ်ဆုံးခွာထွက်ပြေးတိတ်ဆောင်နေရတဲ့ IDP တွေရဲ့အခြေအနေတွေကဘယ်လောက်ထိဆိုးရွားနေလဲရှင
်တော်တော်လေးဆိုးရွားလာပါတယ်ဒီ UNHCR ကသူတို့ Regional ဆိုပြီးတော့ဒီ Asia Pacific Bureau ကနေဒီဂျွန်လတရက်နေ့ပါသူတို့မြန်မာ emergency update ဆိုပြီးတော့အရေးပေါ်သူတို့ update ထုတ်လိုက်တယ်အကျွန်လတရနေ့မှာအေးဒီစင်အရဆိုရင်အခုနဒီပြည်တွင်းနေရဆုံခွာတဲ့ IDPs ကတသိန်းနဲ့8000နီးပါးရှိတယ်အဲ့ဒီ February လတရနေ့ကနေနောက်ပိုင်းခုထိ February လတရနေ့နဲ့ဒီနေ့အထိပေါ့နော်တသိန်းနဲ့8000နီးပါးရှိတယ်ပြီးတော့ refugeeအဲ့လေ refugee ဆိုတော့ဟာကခု image နိုင်ငံမှာဟိုဟိုရောက်နေတဲ့ refugee လဲဟိုတောင်းကြော်ဆိုတော့တော်တော်လေးအခြေအနေကဆိုးလာပါရဲ့အာကျွန်တော်အဓိကဒီကြရပြည်နေပါအာတသိန်းကြီးပါလို့ဟိုသူတို့ဒီ IDP ရှိပါတယ်
ကုလသမဂ္ဂကဟိုပါဝင်ပြီးတော့ဗောနော်ဟိုသူ့ဘက်ဆောင်ရွက်မှုအနေထားကိုဘယ်လိုတွေ့ရလဲ
။အော်ကုလသမဂ္ဂနဲ့တော်တော်လေးကြိုးစားပါတယ်အခုအဓိက UN Agency လို့ခေါ်တဲ့ကျွန်တော်တို့ UNHCR ဗောနော်အဓိက refugee နဲ့အဓိပ္ပာယ်ပတ်သက်တာ UNHCR ဒါပေမဲ့အဲ့ဒီ UNHCR တခုတည်းမဟုတ်ဘူး UNICEF တို့ပြီးတော့ World Food Program တို့သူတို့ကနေအခုhumanitarian assistance လို့ခေါ်တဲ့အလူသားစာနာမှုအထောက်ပံ့တွေလည်းသူတို့တော်တော်လေးပေးနေပါတယ်။အာဒါပေမဲ့ခက်တဟာကအခုတိုက်ပွဲကအခုဟိုတတ်မတော်ကနေထူးဆီးဆင်းနေတော့ဟိုတော်တော်လေးအခက်အခဲရှိတယ်။ပြီးတော့တချို့နေရာမှာဆိုရင်လည်း ADIDP တွေကိုရှိတဲ့နေရာကိုလည်းဟိုဟာသူတို့တတ်မတော်ကနေတွားခွင့်တွားလာခွင့်ဟိုလည်းခွင့်မပြုဘူးအခက်အခဲရှိတယ်ဒါပေမဲ့ UN ကနေတော့ကြိုးစားပါတယ်။ UN ဆိုတဲ့နေရာမှာလည်းကျွန်တော်တခြားနိုင်ငံတွေလည်းပါတယ်ဥပမာ US ဆိုရပေါ့ပြီးတော့ Australia တို့ EU တို့တို့လည်းပါပါတယ
်ဒါဆိုဆိုပြောသွားတယ်ဒီမြန်မာစစ်တပ်ပေါ့เนาะတပ်မတော်ကနေပြီးတော့ဒီလိုလူသားချင်းစာနာမှုအကူအညီတွေနောက်ကုလသမဂ္ဂကနေပြီးတော့ဒီအကူအညီတွေကိုတို့တားဆီးနေရရှိတာပေါ့เนาะဘာဖြစ်လို့လဲဆိုတော့တိုက်ပွဲတွေကလည်းဖြစ်နေတယ်ပေါ့လေဆိုတော့ဒါပေမဲ့အဲ့တော့တပ်မတော်ကဒီဒုက္ခသည်တွေအရင်းနဲ့ပတ်သက်ရောဒီ၆မျက်ဆောင်ရွက်နေတဲ့အညီအထားကိုဘယ်လိုရှိသလဲ
ဟုတ်ကဲ့ဟုတ်ကဲ့တော်တော်လေးစုတော့ပေါ့အခုကြည့်မယ်ဆိုရင်ကျွန်တော်တို့အခုကကြရပြင်းနေအဆူဆုံးဖြစ်တော့ကျွန်တော်ကြရပြင်းနေကြောင်းကျွန်တော်ပြောတယ်ဟိုဘုံချဲတာပဲဒီတိုင်းပါပဲကျွန်တော်ကချင်ပြင်းနေမှလည်းဖြစ်နေပါတယ်အခုဟိုကရင်ပြင်းနေပါပဲဖြစ်ဖြစ်ပေါ့နော်တခြားနေရာပဲအခုချင်းပြင်းနေပါလေအဲ့လိုပါပဲဆိုတော့တို့ကတော့ခတိုင်းပါပဲဒါတို့ဘုံလေရင်ထဲလက်ချတယ်ဟိုဖျားချောင်းမင်းကလေးဟိုကလေးတွေအပောင်ဝင်ပေါ့နော်တို့ကတော့ချနေတာပဲ
ဒီကိရိယာပိုင်းတွင်းကပဲဒီကြားပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီလိုအိုးအိမ်ဆုံးခွာထပ်ပြေးကြရတဲ့ IDP တွေအရန်ကိုများလာပေါ့နော်တိတ်တဲ့ချီဖြစ်လာတယ်သူတို့ပြည်နယ်တွေမှာကြားပြည်နယ်ဆိုထူးသဖြင့်ဒါမျိုးမဖြစ်တယ်ဆိုတာမြစ်ပေါင်းပြားစွာအာခရေကဒါမျိုးလည်းမကြုံခဲ့ဘူးတော့ဒါမျိုးကြုံရတဲ့ခါကျလူတို့အနေနဲ့လည်းတော်တော်လေးဒုက္ခရောက်နေတယ်ဒေတာခံလူတို့ပေါ့လေအဲ့တော့ဒီလိုတစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ဒီဒေတာမှာရှိတဲ့ပြည်သူ့ကာကွယ်ရေးတက်ဒီဒီ PDF တွေကလေစစ်ကောင်စီတက်တွေပြန်ပြီးတော့ခုခံတိုက်ခိုက်နေတဲ့ခါကြတော့အဲ့တော့တစ်ဖက်မှာကြတော့ဒီလိုဒေသခံဒီပြည်သူတွေရဲ့မေတ္တာရက်ခံချက်ကြောင့်တချို့ PDF တက်တွေကနေပြီးတော့သူတို့တိုက်ပွဲတွေကိုစစ်ကောင်စီကိုတိုက်နေတဲ့တိုက်ပွဲတွေသူတို့ရက်ဆိုင်နေပေါ့နော်ယာယီရက်ဆိုင်နေဆိုတာမျိုးလေကြီးညာချက်တွေထုတ်ပြန်တာမျိုးတွေရှိတယ်အဲ့တော့ပေါ့နော်ဒီဟာမျိုးတွေကိုချီကြည့်လို့ရှိရင်ဒုက္ခတွေတွေပုံပြီးများလာတာကမြန်မာဒီစစ်ကောင်စီကြောင့်လားဒီဒေသခံ
အဲ
ဒ
ီတိတို့
ကာဝေးတက်
တဲ့ PDF ကြောင်းပါရှင်။အခုကဒီတမတော်ကအဲ့ဒီအခုလာကျွန်တော်ပြောသလိုဒီကြားပြင်းနေကိုကျွန်တော်ဥပနေဥပမာနေလဲကျွန်တော်ပြောတာ။တခြားပြင်းနေမှာလဲအခုလုတ်ပုံလုံးနေအတူတူပဲ pattern of behavior ပေါ့နော်တမတော်ရဲ့ဟိုဟာပေါ့ရက်စက်မှုကအတူတူပါပဲချင်းပြင်းနေမှာလုတ်ပုံလုံးနေတဲ့ကချင်ပြည်နယ်မှာရောအခုကြရပြည်နယ်မှာဖြစ်နေတဲ့ဟာအတူတူပါပဲဆိုတော့တတ်မတော်ကတော့ဒီပြည်သူတွေကိုအမြင့်ဆိတ်ဆိတ်နေပါတယ်ဒါတတ်မတော်ကြောင့်ပါပဲ
အခုဆိုရင်ဒီချင်းပြည်နယ်ဘက်မှာဆိုလို့ရှိရင်လေဒီမြင့်တက်အပါဝင်ပေါ့နော်ဒီချင်းပြည်နယ်တပြည်နယ်လုံးမှာတော်တော်လေးအခြေအနေတွေစိုးနေတယ်ဒေသခံတွေမျိုးတွေရွာတွေကိုအားလုံးကနေအိမ်တွေဆုတ်ခွာထွက်ပြေးရတယ်နှိစက်ရတော်တွေထဲမှာပုံအောင်နေရတယ်အဲဆိုတော့နောက်တစ်ဖက်မှာလည်းယာတိဟုထုအခြေအနေတွေရှိတော့အခုဒီဒုက္ခတွေရင်ဆိုင်ရတဲ့အခြေအနေရောဘယ်လောက်ထိဆိုးနေလဲ
အခုဟိုဥပမာမင်းသားဆိုရင်အခုဒီတမတော်ရဲ့အောက်ဆုံးအောက်မှာပဲဆိုတော့ပြည်သူတွေကထွက်ကြေးကြတော့ခုဟိုပေါ့တပေါင်းဆောင်မင်းသားမြို့နယ်မှာဆိုတော့အဲ့ဒီ IDP camp ဆိုတာရှိတယ်အဲ့ဒီ IDP camp ကိုတော့မှသူတို့ဆက်တိုက်တယ်ဆိုတော့တော်တော်အခက်အခဲရှိတယ်ဟိုကျွန်တော်တို့သိရသလောက်က WHO ကလည်းအဲ့ဒီဟိုအစားအသောက်ကိစ္စထောက်ပံ့ဖို့သူတို့တော့ပုံကျိုးစားရတာပဲတမတော်ကလည်းခွင့်မပြုဘူးလို့ကျွန်တော်ကြားရတယ်။အော်အဲ့ဒါလိုပါပဲခုကျွန်တော်ချင်းပြနေတာကဟို CDF ပေါ့နော် CDF ကတော်တော်လေးဆုံးရှားတယ်။ဆိုတော့ဒီမြင့်တက်အပြင်အခုတောင်ပိုင်းကမ်ပလေတို့ပလေဝါတို့အခုကတော့ကျွန်တော်မြောက်ပိုင်းအဓိကထန်တလာမြို့နယ်ဟာခါမြို့နယ်မှာလည်းတော်တော်လေးလွန်ခဲ့တဲ့ပတ်မှာဆိုရင်ထန်တလာမြို့နယ်မှာ73ရွာလုံးလုံးပဲသူတို့အခုထွက်ပြေးတယ်73ရွာထန်တလာမြို့နယ်73ရွာမှာဆိုတော့အဲ့မှာသူတို့ဟိုအင်ဂျန်နယ်ဆောက်ကိုမီဇိုရမ်နယ်ဆောက်ကိုတွားတော့အခုမိုးရာတီမိုးရာတီဆိုတော့ဟိုကလေးတွေအတွက်တော်တော်လေးဟိုအခက်လောက်ဖို့ကအဆင်မပြေဘူး။ဒါကြောင့်မို့သူများရွာမှာတွားနေတယ်ကြောက်ရတယ်။ဒ you know, Mizoram people let one is full, they put it all in a chicken, you know. So, that in Eddie, Tamatogan is happy or take the time today. To the only KKC button.
The Pamale, the COVID bore, Debbie or Trilabono. So, the COVID 19, the Kusani, Anita, and the Ariana Shini, or a good to the KD, Chimney Nega, but Indiana Lee, Nesap Chini, so India Malay, the COVID, to the Indiaga, Saturday, the Delta, Sure, the Guapo, virus, Letteroli, and the Ejia Kazaro. And a good Chimney Nea, a good Sebedo Kadi.
COVID-19,
ဒါကြောင့်အခက်အခဲကတော်တော်လေးတော်တော်လေးများပါတယ်။โอเคအဲ့တော့ဟိုကုလသမဂ္ဂရောအခုလိုပေါ့နော်နိုင်ငံတကာအခုညီပေးအဖွဲ့တွေနေနေအောင်အတူတပြည့်ဒီဒုက္ခတွေတွေကိုသူတို့ကူညီတဲ့နေရာမှာပေါ့နော်ဟိုဘယ်လိုပုံစံမျိုးတွေနဲ့ဟိုထိထိပြောက်ပြောက်ကူညီနိုင်နေလို့မြင်နေရှင့်။ ဟိုတခြားနေရာတော်တော်လေးဆိုးပါတယ်ကျွန်တော်ဥပမာနဲ့ကျွန်တော်ချင်းအကြောင်းပုံပြီးတော့ပြီးတော့เนาะအာဥပမာဆိုရင် UNHCR ကကျွန်မတည်းနဲ့မှာအပ်ဒိတ်လုပ်တော့ကျွန်တော်လဲကောင်းတော့ကျွန်တော်လဲပါတယ်ပါတော့ကျွန်တော်ထောက်ပြလိုက်တယ်သူတို့ကလေဟိုကနေ့လေးထောင်နဲ့6000ပြီးပါတော့ကျွန်တော်ထောက်ပြလိုက်မဟုတ်ဘူးအခုကဒီ ရှိရနေစေလောက်ပဲအဲ့ဒီရှိတယ်သူတို့ပဲ information လို့ထက်တယ်ကျွန်တော်ထောက်ပြလိုက်တယ်မကဘူးကျွန်တော်တို့လေးထောင်ကျော်ရှိတယ်လို့ဆိုတော့အဲ့ဒါသူတို့ကကျွန်တော်အပြည့်တင်တာမဟုတ်ဘူးသူတို့ကယုံမှုရှိဘူးသူချင်းပြနေမှာ ဒီယုံခွဲယူနေစာယုံခွဲရှိတော့အလုံးလုံးတစ်ခါကျခုပြောအစီအစဉ်တည်တယ်ပြီးတော့ဒါပေမဲ့ကျွန်တော်တို့အိန္ဒိယဖက်တော့ပါခက်ခဲရှိနေတယ်ဆိုတော့ခု အတူတူလေးခက်ခဲရှိတဲ့အခုကျွန်တော်တို့ပဲအဲ့ဒါအခုအက်ဒ်ဗိုကေစီလုပ်နေတယ်ကျွန်တော်တို့ကတော့ယူအန်အေစီယာယုံဟိုတွားဆီချင်တယ်မစိုးရမ်ကိုဒါပေမဲ့အခုထိနယူဒယ်လီကနေတွားခွင့်မပြုဘူးဆိုတော့ပြီးတော့ဟိုနိုင်ငံတကာဟျူမနီတေးရီယန်အေဂျင်စီတွေပေါ့နော်ဥပမာဆိုရင်ဟိုကျွန်တော်တို့ထိုင်လန်ဖက်မှာရှိတယ်ကိုဥပမာအင်တာနက်ရှင်နယ်ရက်စကျူကော်မတီပေါ့ IRC တို့လည်းမီဇိုရမ်ကိုတွားခွင့်မပြုပြန်ဘူးနယူဒယ်လီကနေဆိုတော့ကျွန်တော်တို့ချင်းရက်ဖျူဂျီတွေပါတော်တော်လေးဟိုအခက်အခဲရှိတယ်ဟိုအမတော်လည်းတိတိတသားခင်မှာအခုဆိုရင်ကျွန်တော်တို့လွတ်တော်အမတ်တွေတော်တော်များများရောက်လာပြီရောက်နေပြီဟိုမှာတို့မှာအခက်အခဲရှိတယ်အခုဒီချင်းပြည်နယ်ဝင်ကြီးချုပ်ကိုယ်တိုင်ဒီမီဇိုရမ်ဘက်ကိုရောက်သွားပြီပေါ့နော်ဆိုတော့အဲ့လိုမျိုးဒီရွေးကောက်ခံလွတ်တော်အမတ်တွ တာတွေอ่ะပေါ့เนาะဘယ်လောက်ကြီးအချိန်ကြီးစိုးနေလဲရှင
်ကျွန်တော်တို့တီးရတလောက်ကတော့အခုစစ်ကောင်စစ် SAC ကနေစွတ်တော်အမတ်တွေကိုလက်မှတ်ထိုးခိုင်းတယ်မင်းတို့ CRPH ကိုအဆက်အသွယ်လုပ်မလား CBF ကိုအဆက်အသွယ်လုပ်မလား NUG ကိုအဆက်အသွယ်လုပ်မလားမလုပ်ဘူးလားဆိုပြီးတော့အခုတို့လက်မှတ်ထိုးခိုင်းတယ်ဆိုတော့အခုချင်းကြည့်နေမှာ So, go out, let my tobu so you know, punk up over, she did. La Jongo, Chanaru Pia the Laugaro, a good chimney in the year, tripped off, mark and passage of who young lady. Chanaru Jaya at the ring yasu not being a witcho slightly and relay out there. The chimney and a two chata haka, the yeru to Domiania yaute. Meet that firefighters with Dolinia yaute. Ido di sia wundue totali yakte ma philo estro ka sidie ma pare hakha sia wundue myo bo myo do hakha sia wundue totali yak la de pi ro chang sia sia bi le ho yo totali yak la de ma philo estro di cdm chou sha mu ga di percentage ane ne so yin twet me so yin chan lo chin pi ni ga totali percentage ka ya de aku chang phi ro le chang ma de cha bu
ပါစင်တိချင်းနဲ့တော်တော်လေးကြောင်းမတည့်တာများတယ်ဆိုတော့အခုကကျွန်တော်ချင်းပြင်နေကဒီCDM movementပဲဖြစ်ဖြစ်CDF ဖြစ်ဖြစ်ဟိုတော်တော်လေးလှုပ်ရှားမှုကအင်အားကောင်းတော့အခုလိုကျွန်တော်တို့ဒီဆွတ်တော်အမှတ်တွေထွက်ပြေးလာတဲ့ဆိုတာကတော့ကျွန်တော်တို့အနေနဲ့ဟိုအမထူးဆန်းလောက်ဘူးပေါ့နော်ဘလို့ပဲမအောင်ဘူးပေါ့မြန်မာနိုင်ငံမှာကဒီဒုက္ခတွေအကျက်တွေကအရန်ဟိုကြီးမားနေတာဒီ ရောမသွားတဲ့ပြင်များများပြီးတော့အခြေအနေတွေဆိုးလာတဲ့ဒီရရှိအကျိုးဆက်ကဘာဖြစ်လာမလဲရှင်ပူဆိုးလာတယ်အခုကျွန်တော်တို့ပြောနေတဲ့ဟာကဒီ UNHCR ရဲ့ဟိုကျွန်လက်ကြီးရဲ့ ပြည်တွင်းရဲ့ဆုံးခွာတဲ့IDPစ်စာဘာကြောင့်လဲ။ဒီကနိုင်ငံရေးပြဿနာပဲ။ဒီစစ်တပ်ပြဿနာပဲ။ဒါကြောင့်မို့နိုင်ငံရေးရမဖြစ်ရှင်းနိုင်ဘူးဆိုရင်ပို့ပြီးတော့ဆိုးလာမယ်။ဟိုဒီနိုင်ငံရေးအိစာကမဖြစ်ရှင်းဘူးဆိုရင်တော့ဒီကိစ္စကိုပြီးတော့များလာမယ်။နိုင်ငံတကာရဲ့ဖိအားတွေလည်းများလာမယ်လို့ကျွန်တော်တုံ့တက်ချင်တယ်။ဒါကတော့
အမှုဆောင်တိုက်တာဇိုတုံမုံပဲဖြစ်ပါရှင်။ဒီကနေ့ကျမတို့ရဲ့အခြေအနေကြီးတော့မတို့ပြည်နယ်မှာပိုင်းစီးစားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်။ဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အထင်မှတ်ဖြင့်မိုင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ဆက်ခဲ့တဲ့စနေညစကဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာပါ။ဘီအိုအေမြန်မာဝိုင်းကတင်းငွေနေနေမနေ့ချင်းအစီအစဉ်တွေကို
ကုလသမဂ္ဂထွေထွေညီလာခံကလည်းမြန်မာနိုင်ငံကိုဆက်လက်နဲ့တွေ့မရအောင်ဟန့်တားဖို့တောင်းဆိုထားပြီးဖက်ဒရီလာရဲ့စစ်တပ်အာဏာသိမ်းခဲ့တာကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပယ်ချလိုက်ပါတယ်။ကုလသမဂ္ဂရဲ့လိုက်နာစရာမလိုတဲ့တောက်ကြံလေးကမဲခွဲအတီးပြုတ်လိုက်တဲ့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆဆဲမှုတွေနဲ့လွဲမှားစွာကောက်ချက်ချထားတာတွေအပေါ်မှာအခြေခံထားတာဖြစ်ကြောင်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ကန့်ကွက်စာရေးကိုကုလသမဂ္ဂအတွင်းမှုချုပ်နဲ့ကုလသမဂ္ဂထရီနီလာကဥက္ကဋ္ဌစီကိုပေးပို့ခဲ့ကြောင်းလည်းရေးသားထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြံလေးကအထရီနီလာကမှပြောကြရမှာတော့ဆီအာနာတိတ်မှုအများဆုံးတက်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကလည်းအပြင်းထန်ဆုံးနည်းလမ်းတွေနဲ့လှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့တာပါ။ဇွန်လ19ရက်စနေနေ့မှာနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အထိမ်းအမှတ်နဲ့နိုင်ငံတော်မှာတန်းတပိတ်တွေဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မန္တလေးအပါအဝင်မြို့ရွာအတော်များများမှာလမ်းပေါ်ထွက်ဆန္ဒပြတဲ့သူတွေရောလမ်းပေါ်မထွက်ဘဲအိမ်တွေဈေးတွေမှာတောလာနေကြသူတွေဟာတန်းတွေကိုကန်ဆောင်ပြီးတော့ရောခေါင်းတွေမှာပန်းတွေပန်ပြီးတော့ပါပအဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ခင်းတနင်္ဂနွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်နဲ့အမျိုးမျိုးကနေကြိုးဝင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာတက်ပါ။